ြင်းပြင်းနဲ့ကောက်ကဲမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကျင်းမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေဩဂုတ်လ26ရက်နေ့ကလည်းပြင်းထန်စွာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမှာကအခုလိုသတင်းပေးပို့ထားပါတယ
်။ကျင်းပြင်းနဲ့ကောက်ကဲမြို့နယ်အတွင်းကစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့ဓာတ်ဆီဆိုင်တစ်ခုနဲ့ကွန်ဝဲဂျီယောဘက်ကစစ်ကောင်စီတပ်စခန်းနေရာတွေကိုပူးပေါင်းတပ်ဖွဲ့တွေဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
။ကွန်ဝဲလမ်းပေါ့နော်အဲဒီအာရှလမ်းထိပ်မှာရှိတဲ့ကွန်ဝဲဂျီယောပေါ့ကွန်ဝဲဂျီယောမှာတပ်ဆွဲထားတဲ့ဆက်ကဆက်တပ်ဖွဲ့ကိုကျွန်တော်တို့ဒရုန်းတွေနဲ့တောက်ပစ်ခဲ့တာပေါ့နော်ကျွန်တော်တရားခွင်နဲ့တပ်ဆင်ထားတဲ့ဒရုန်းသောဆယ်မမတက်ဆင်းရတဲ့ကြုံနဲ့တက်စီကြတဲ့ခါကျတော့သူတို့အင်အား9ယောက်တည်ဆုံးပြီးတော့10ဦးကျော်တန်ရရတယ်။အဲဒီတက်စခန်းမှာကအင်အား30နဲ့50ကျောင်းမှာရှိတယ်။အဲဒါ26ရင်းနေမနဲ့7နိုင်ရနေ9နိုင်ကျောင်းမှာဖြစ်တဲ့ဖြစ်စဉ်
။ဒီတိုက်ခိုက်မှုကိုကရင်မျိုးသားလူမျိုးရေးတက်မတော် KNLA Cloud Wing Drone တပ်ဖွဲ့နဲ့ Special Operation Group တို့ပူးပေါင်းကတက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူး။ပူပေါင်းတပ်ဖွဲ့တွေဘက်ကအခုလို drone နဲ့ပစ်ခတ်မှုတွေအပြီးမှာတော့စစ်ကောင်စီဘက်ကလည်းကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့လကပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းယူထားတဲ့စစ်ကောင်စီအတွက်စစ်ရေးအရေးပါတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူနိုင်ဖို့စစ်ကောင်စီဘက်ကလည်းဇက်တိုက်တိုက်ပွဲတွေလုပ်ခဲ့တယ်လို့လည်းသူကပြောပါတယ်
။ဒီကော့ဂရိတ်ကုဇခွန်လက်နက်ကြီးကောင်ကနေပြီးတော့ကျွန်တော်တို့ကြည့်ရတဲ့ဘက်ကိုအတူတူဒီနေထိုင်တဲ့ကြည့်ရတဲ့ဘက်ကို120မမနဲ့67မမကြီးနဲ့အဲ့ဒါအချိန်90မိနစ်ပြစ်ခတ်ခဲ့တယ်။အဲလက်ကတော့တော့ဥချိန်ပြီးတော့သူတို့စခန်းသားကိုဒီကတ်လို့မရဒါပေမဲ့အဝေးကနေမကြောင်မကြာတော့လှမ်းပစ်တော့ရှိကျွန်တော်ဒီစခန်းကိုသိနေတာဒီရက်လနဲ့တတိယလကျော်ပြီသူတို့ပြန်ဒီကြားထဲမှာသူတို့ထိုးစစ်ဆင်အစီစခန်းကုန်းသိမ်းမှုအတွက်တိုက်ပွဲဆင်တာဆယ်ကျင်းလောက်ရှိ
အခုဆိုရင်ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာလည်းမကြာခဏလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့ရက်ရွာတွေမှာမနေရဲပဲထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိနေပါတယ်။ဇူလိုင်လကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်လာသလိုစစ်ကောင်စီဘက်ကလည်းအရေးပါတဲ့ခြေကုပ်စခန်းတွေမကြရေးအတွက်လေကြောင်းကနေပြန်လည်ပစ်ကူတိုက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်ရှင်။